အင်းရင်းကအရှင်းမြောက်ဒေတာအာသံပြည်နယ်တွင်မှရှိတဲ့ဒေတာကနိုင်ငံသားဖြစ်ရင်းနဲ့ဆိုင်တဲ့အပိဓာဥပဒေမူကြမ်းကိုအစိုးရကထုတ်ပြန်လိုက်ပြီးဖြစ်ပါတယ်။နိုင်ငံသားမပုံတင်ခြင်း NRC ပြုလုပ်ခြင်းကဆင်းရဲနဲ့မပါဘဲကြံခဲ့တဲ့လူလေးသန်းအနေနဲ့ဒီဥပဒေအရနိုင်ငံသားဖြစ်ကြောင်းအပြည့်အဝပြန်လည်ရှောင်ထားခွင့်ရှိမယ်လို့အိန္ဒိယအစိုးရကပြောပါတယ်။ဒါဟန်အာသံပြည်နယ်တွင်မှရှိနေတဲ့ဘင်္ဂါလီစကားပြောမွတ်စလင်တွေအတွက်ပြစ်မှတ်ထားလို့ဆိုရင်းဖြစ်တယ်လို့ခံမှန်းပြောဆိုနေကြပါတယ်။အဲ့ဒီဘင်္ဂါလီတွေဟာတိုင်းပြည်အတွင်းတရားမဝင်ဝင်ရောက်နေထိုင်သူအဖြစ်အိန္ဒိယအစိုးရကသတ်မှတ်ထားတာပါ။ပါကစ္စတန်လက်အောက်ကဘင်္ဂလားဒေ့ရှ်ကွဲထွက်ရေးအတွက်လွတ်လပ်ရေးတိုက်ပွဲတွေဖြစ်ခဲ့တဲ့1980ခုနှစ်တွေအတွင်းသိမ်းရချီတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေအိန္ဒိယဘက်ကိုထွက်ပြေးလာခဲ့ကြတာပါ။အိန္ဒိယနိုင်ငံသားဖြစ်ရေးအတွက်အာသံပြည်နယ်သားတွေအနေနဲ့သူတို့မိသားစုဝင်တွေဟာ1980ခုနှစ်မတ်လ24ရက်နေ့မတိုင်ခင်ကတည်းကပြည်နယ်အတွင်းနေထိုင်ခဲ့တယ်ဆိုတော့တပ်တွေအထောက်အထားပြရမှာဖြစ်ပါတယ်။အနာစီစနစ်အရာနိုင်ငံသားဖြစ်ရေးအတွက်လူတန်းပေါင်း30ရှောက်ထားကြတာမှာအဲ့ဒီထဲကလေးတန်းဟာနိုင်ငံသားဖြစ်အတိမတ်မပြုတ်ခံရတဲ့အတွက်သူတို့နိုင်ငံသားဖြစ်ရေးကိစ္စဟာတောင်းမတင်ရေမကြဖြစ်ကြနေခဲ့တာပါ။အိန္ဒိယအနာဘန်ကတော့ဘယ်သူ့ဘုံမှချက်ချင်းပြင်းနေတာပြေးမှာမဟုတ်ဘူးလို့ပြောပါတယ်။